အမေရိကန်မှာစီးပွားရေးကပ်ဆိုက်တဲ့အခြေအနေကိုရောက်နေကြောင်းအတိုက်ခံနိုင်ငံရေးသမားတွေနဲ့စီးပွားရေးပညာရှင်တချို့ကပြောဆိုကြပေမဲ့သမ္မတဂျိုးဘိုင်ဒင်နဲ့အစိုးရအဖွဲ့ဝင်တွေကတော့လက်မခံကြပါဘူ
း Chairman Powell said made it clear that he doesn't think the US economy is currently in recession.
အပါအဝင်ထင်ရှားတဲ့ဘဏ်လုပ်ငန်းရှင်တွေစီးပွားရေးပညာရှင်တွေကိုယ်တိုင်စီးပွားရေးကပ်ဆိုက်တဲ့အခြေအနေကိုမရောက်သေးဘူးလို့ပြောဆိုထားကြောင်းလဲသမ္မတဘိုင်ဒင်ကအိမ်ပြူတော်မှာကြာတာပရင်းကပြောဆိုပါတယ်သမရပြစ်စတင်တာဝန်ယူစဉ်ကဒီကနေ့ကစလို့အလောက်ကန်ရရှိမှုတွေတိုးတက်လာသလိုအစ်မြင့်ဤပညာလုံငန်းတွေမှာရင်းနှီးမြှုပ်နှံမှုတွေဟာစီးပွားရေးကပ်ဆိုက်တဲ့လက္ခဏာမဟုတ်ကြောင်းလည်းပြောဆိုပါရယ်စီးပွားရေးအခြေအနေကိုတိုင်းတန်ရာမှာအဓိကကျတဲ့ဗန္ဒာရေးသုံးလပ်ပဖွံ့ဖြိုးမှုပမာဏဟာဒုတိယအကြိမ်ဆက်လက်ကျဆင်းခဲ့ကြောင်းကုသံရောင်းဝယ်ရေးဝန်ကြီးဌာနကကြာတာပတင်းနေ့မှာအချက်အလက်တွေထုတ်ပြန်ခဲ့တဲ့တစ်ချိန်တည်းမှာပဲသမရရဲ့မှတ်ချက်ထွက်ပေါ်လာတာပါကုသံရောင်းဝယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအမေရိကန်ရဲ့ပြည်တွင်းအသတင်းထုတ်လုပ်မှုပမာဏဟာပထမ3လပတ်အတွင်း 1.6 ဂဏန်းထိကျဆင်းခဲ့ပြီးဒုတိယ3လပတ်ဖြစ်တဲ့ April ကနေဇွန်လမှာ 3.9 ဂဏန်းကျဆင်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာစီးပွားရေးကိစ္စတဲ့အဆင့်ကိုရောက်နေပြီဆိုတာကိုတော့စီးပွားရေးကျဆင်းမှုတွေလာနေချီအကြီးအကျယ်ကြုံရတဲ့အခြေအနေမျိုးမှာနိုင်ငံတော်စီးပွားရေးသုတေသနဘျူရို NBER ကတရားဝင်ကြေညာရပါတယ်။